မင်္ဂလာပါရှင်အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်ဗျထွေးကတင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာဆေးရနာသိမ်းခဲ့တဲ့ဖေဖော်ဝါရီလ၁ရက်နေ့နောက်ပိုင်းဖမ်းဆီးထိန်းသိမ်းခံရတဲ့သူတွေထောင်ထဲချရှိနေပြီးဒီအထဲမှာဖမ်းဆီးပြီးတော့ဘဲကိုခေါ်ဆောင်သွားတယ်ဆိုတာမသိရတဲ့သူတွေမတရားသဖြင့်တရားစွဲဆိုခံထားတဲ့သူတွေအများပြားရှိနေတယ်လို့တရားဥပဒေရေးရာကျွမ်းကျင်သူတွေကပြောဆိုကြပါတယ်ဒီလိုလူတွေပြန်လွတ်လာဖို့အတွက်သင့်အတွက်ရှိနေများအဖွဲ့ကဥပဒေရေးရာအကြံဉာဏ်တွေကိုအခမဲ့ပေးတာအခမဲ့အမှုလိုက်ပါဆောင်ရွက်ပေးတာတွေလုပ်ပေးနေပါတယ်ဘာကြောင့်အခုလိုဆောင်ရွက်ဖြစ်ကြတာပါလဲ။ဘယ်လိုအမှုတွေကိုအဓိကလိုက်ပါကူညီပေးနေသလဲ။ဘယ်လိုအခြေအနေတွေအဓိကကြုံတွေ့ရသလဲ။ဆိုတာတွေကိုတော့တင့်အတွက်ရှင်းနေများအဖွဲ့ကတရားလွတ်တော်ရှင်းနေဒေါ်တော်သွဲစိုးကိုဆက်သွယ်မိမြန်ပြီးဒီသတင်းမဲ့အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါရရှင် There's a path we must choose sometime. Gotta stand up and fight sometime.တော်တော်သွဲဆူရူကအခုဒီမြန်မာနိုင်ငံမှာဆေးရနာသိမ်းပြီးတဲ့နောက်ပိုင်းမှာဒီအဖမ်းခံရတဲ့သူတွေကိုကျင်းထောင်နေရဲစခန်းနေရှိမှာတွားပြီးတော့မှဒီသူတို့နဲ့ပတ်သက်ပြီးတော့အမှုလိုက်ပါကူညီဆောင်ရွက်ပေးနေတယ်ဆိုတာလေးသိရပါဗျ။အဲ့ဒါဘလို့လုတ်ဖြစ်ကြတယ်လဲဘလို့ပုံစံနဲ့အခုကူညီတွေပေးနေတယ်ဆိုတာလေးကိုကျွန်တော်အရင်ဆုံးပေါ့နော်အချင်းချင်းလေးနည်းနည်းတော့အရင်ပြောပြပေးပါလား
။ဟုတ်ကဲ့ပါဆက်ကျွန်တော်တို့ကတော့ဒီဆေးရနာသိမ်းပြီးတဲ့အချိန်မှာတော့26ရက်နေ့မှာကျွန်တော်တို့တွေကဆရာမနှစ်ယောက်ကဒီအင်းချိန်ထောင်ရှိကိုတွားတယ်။အာတွားပြီးတော့မှဒီမှာဖန်ဆီးခံရတဲ့ပြည်သူတွေရှိနေတယ်ပေါ့နော်။ရှိနေတဲ့အချိန်မှာကျွန်တော်တို့တွေဘယ်လိုကူညီကြမလဲလို့သူတို့တွေးမိတယ်။အာတွေးမိတဲ့အချိန်မှာအဲ့နားမှာဆိုလို့ရှိရင်ဒီအရင်စနစ်အတိုင်းပဲပေါ့။တစိကောင်းနေပြီးတော့ဖောင်နေပြီးတော့တွေးခွင့်ရဖို့တွေအဲ့လိုမျိုးတွေကိုပြန်လုပ်နေတာလေ။တွေးရတယ်တွေးရတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကအော်ပြည်သူတွေကဆင်းရဲဒုက္ခအစိတ်ဆင်းရဲမှုနဲ့ကြုံနေရတယ်။ကြုံနေရတဲ့အချိန်မှာငါတို့ဘယ်လိုကူညီကြမလဲဆိုပြီးတော့စဉ်းစားကြတယ်။စဉ်းစားတဲ့အချိန်မှာကျွန်တော်တို့ကတော့အော်ငါတို့နောက်နေ့တက်လို့ရှိရင်လာမယ်။ကိုယ်အမှုတွေကိုဒီအင်းချိန်ထောင်ရှိပဲချိန်လိုက်မယ်။သူတို့အင်းချိန်ထောင်ထဲမှာဖမ်းခံရသူတွေအတွက်အဝေကားတွေအစားအသောက်တွေပေးလို့ရရင်လည်းငါတို့ကတခါတည်းပြေပြီးတော့ငါတို့ကကျွန်တော်တို့ကတော့ဒီလိုဥပဒေဝင်ဆောင်မှုကိုပေးမယ်။ဒီတဲ့အချိန်မှာလည်းကျမတို့ကဒီကိကာလာဖြစ်တဲ့အပြင်အရှိတ်အဝါမှာဆိုလို့ရှိရင်ကိုဗစ်ကြောင့်မို့လို့ပြည်သူတွေကဒီစီးပွားရေးကျက်တဲနေတယ်ဒါကြောင့်မို့လို့အခမဲ့ကူညီပေးမယ်ပေါ့စေတနာမြတ်တာတက်တက်နဲ့ကူညီပေးမယ်အဲဆိုပြီးတော့ကျမတို့အဲ့လိုမျိုးလေးစိတ်ထဲနဲ့ကျမတို့တကယ်တမ်းပေါ့နော်၃ရက်အဲ့လိုမျိုးစူးစီးနေသွားတယ်ဒါလေးကကျမတို့အစပြီးတော့ဒီလုပ်ငန်းလေးကိုလုပ်ဖြစ်တဲ့အကြောင်းလေးပါဟုတ
်ဟုတ်ကဲ့အဓိကဘလို့အကူအညီတွေကိုပေးရတာရှိပါတယ်ရှင်ဘလို့အမှုတွေနဲ့ဆွဲဆူခံရတာများပါလေရှင
်ဟုတ်ကဲ့ကျမတို့ဒီဖန်ဆီးခံရသူတွေကိုဆက်ဆက်ပြီးတော့ဖန်ဆီးတဲ့အချိန်မှာဘယ်နေရာမှာထားလဲပြီးတော့မိသားစုတွေကတက်တက်လန့်လန့်နဲ့ဘယ်လိုက်ရမလဲပေါ့နော်မသိနေဘူးမသိနေတဲ့အတွက်ကြောင့်မလို့ဒီမှာဆိုလို့ရှိရင်ဆက်ဆက်ပြီးတော့ဖန်ဆီးပြီးတော့ဒီနေ့ဒီနေ့ကုန်ဖန်ဆီးပြီးထားတဲ့သူတွေကိုသူတို့အချိန်ပေါ့နော်ညာဘက်အချိန်နေကြလို့ရှိရင်အင်းစိန်ထောင်ပို့တယ်ပို့တဲ့အတွက်ကြောင့်မလို့နောက်နေ့မနေ့ဆိုလို့ရှိရင်မိသားစုတွေနေရာဒီအင်းစိန်ထောင်မှာလာပြီးစုံစမ်းနေမြင်တာပေါ့ဒီနေ့အချိန်မှာလည်းဒီထဲကိုရောက်လားမရောက်လားဆိုတာတချို့ကမသိနေကြဘူးပေါ့နော်အဲမသိနေတဲ့အတွက်ကြောင့်မို့လို့အထက်ထဲမှာဖမ်းသွားတဲ့လူတွေကဘာမှအဆင်မပြေနိုင်ဘူးဒါကြောင့်မို့လို့အဲလာစုံစမ်းစုံစမ်းနဲ့သူတို့ကိုကူညီပေးကြတာပေါ့ဟုတ်အ
ဲ့တော့သူတို့ကိုဥမာတချို့ဆိုရင်တော့ဒါတရားစွဲခံထားတဲ့အမှုတွေဆိုလို့ရှိရင်ဟောအဲ့ဒီအမှုမှာဘယ်လိုပုံစံနဲ့လိုက်ပါဆောင်ရွက်ပေးလဲ
ဟုတ်အမှုဖွင့်ခံရတယ်ပေါ့နော်တရားစွဲခံရပြီဆိုလို့ရှိရင်ကျမတို့အခုအင်းချိန်ထောင်ထဲမှာယာယီတရားရုံးပေါ့အဲ့လိုမျိုးရှိရဲအဲယာယီတရားရုံးမှာအမှုတွေတရားစွဲတင်တယ်အမှုတွေကိုဂျမန်ပေးတဲ့အဆင့်တွေရောက်နေပါပြီဟုတ်ကဲ့အဲ့အခုကျန်နေတဲ့အမှုတွေရောထပ်ပြီးတော့မှဖမ်းဆီးထားတဲ့သူတွေရောသူတို့ကအများစုကတော့ပုံမှန်905 dash ကဒီတက်ပါလေဆရာမအခုလက်ရှိတော့ဆရာမအဲ့လူတွေကိုလိုက်ပါကူညီဆောင်ရွက်ပေးနေတာလက်ရှိတဲ့သူတွေကိုလည်းကျမတို့ကဘယ်မှာရှိနိုင်လဲဆိုတော့ information သတင်းအချက်အလက်ကိုကျမတို့ပေးတယ်ရှိနိုင်တဲ့နေရာပေါ့နော်အခုလက်တလုံးဆိုအများစုဆိုလို့ရှိရင်ဖမ်းဆီးပြီးတဲ့အချိန်မှာစစ်ပြည်သားဘက်မှာရှိတဲ့စစ်အကျဉ်းထောင်လို့ခေါ်တယ်အဲ့ဒီဘက်ကိုခေါ်သွားပြီးတော့မှအဲ့ဒီမှာသူတို့နေမြန်းနာလေးတွေရှိတာလေးတွေနေမြန်းပြီးတော့မှဒီအင်းချိန်ထောင်ကိုပို့ပေးပါလေအဲ့ဒီအင်းချိန်ထောင်ကိုရောက်သွားပြီးအဲ့ဒီအချိန်မှာသူတို့တရားစွဲခံရပြီးပုံမှန်တက်ခံရပြီးဂျမန်ဘယ်နေလဲပြောပြီးဆိုတာနဲ့ကျမတို့ကတော့ဥပဒေဆိုင်ရာအကူအညီကိုကျမတို့ပေးပါလေရှင့
်ဒေါက်တာသွဲဆူရူအနေနဲ့ဒါကအခုအချိန်မှာတကယ်တော့တော်တော်ခက်ခဲနေတဲ့အချိန်မျိုးကြီးမှာကို့အတွက်လည်းเนาะအချိန်မျိုးကြီးကိုလည်းအနေပေးနိုင်တဲ့အနေထားမျိုးရှိနေတဲ့ကြားရေကဒါကိုဘာကြောင့်အခုလိုလိုက်ပါဆောင်ရွက်ပေးနေရပါလဲရှင
့်ဟုတ်ကဲ့ကျမတို့ကတော့အခုလိုအချိန်မျိုးမှာဘာလို့လိုက်ပေးနေရလဲဆိုလို့ရှိရင်ကျမခံယူချက်ပေါ့เนาะဒါကျမတယောက်တည်းရဲ့ခံယူချက်ပါဒီအချိန်မှာကျမကိုသူတို့အနေပြုလိုက်မယ်က အခုခုနဲ့လုံလိုက်လို့ကျမတည်သွားပြီဆိုရင်ကျမမလုံနိုင်တော့ဘူး။ဒါကြောင့်မို့လို့မတည်ခင်ကျမဒီအလုပ်ကိုကျမအကောင်းဆုံးလုပ်သွားမယ်လို့ကျမအဲ့လိုခံကြက်ထားတယ်။ကျမရဲ့တငယ်ချင်းတွေအားလုံးလည်းမိစေတွေအားလုံးလည်းဒီလိုခံကြက်ထားလိုက်မယ်လို့ကျမမျှော်လင့်မယ်ပေါ့နော်။အဲပြီးတော့ကျမတို့ကဟိုပရင်းအောင်ဖောက်ဖြတ်တယ်လို့ပဲဆရာမရဲ့ဒီမှာမတို့ကိုဖမ်းဆီးကျင်လဲထားလိုက်ပါ။ရင်ဆိုင်ဖို့အဲ့တည်းနဲ့အဲ့လိုမျိုးစိတ်ကြက်နဲ့ကျမတို့အခင်ယူချက်နဲ့ကျမတို့ဒီအင်းစိန်ထောင်လေးအကျဉ်းစခန်းလေးရဲစခန်းလေးကိုတွားပြီးတော့ကျမတို့လိုက်ပါကူညီဆောင်ရွက်ပေးနေတာပါဟုတ်ကဲ့
အခုလိုလိုက်ပါဆောင်ရွက်ပေးနေတဲ့အချိန်မှာရောတစ်ဖက်ကပေါ့နော်အခုလက်ရှိဟိုအာနာကိုယူထားတဲ့သူတွေဘက်ကနေပြီးတော့ကိုယ့်ကိုဟန့်ချတာမျိုးပဲဖြစ်ဖြစ်ချင်းချောက်တာမျိုးပဲဖြစ်ဖြစ်ပေါ့နော်ကြုံရတာရောရှိပါသလားရှင
်ဟုတ်ကဲ့အခုအချိန်ကြီးတော့ကျမတို့အဲ့လိုမျိုးမကြုံရသေးဘူးမလာပြီးတော့မှအမှုတွေတွေဈာထဲမှာဒီလိုမျိုးကျမတို့ကိုစောင့်ကြည့်နေတယ်ကြင်ချက်လက်ဒီကျမတို့ဘာတွေလုပ်နေလဲဆိုတာကိုတို့လာကြည့်တဲ့သဘောမျိုးတော့ရှိနိုင်နိုင်မယ်လို့ကျမထင်မြင်မိပါတယ်ရှင့်ဘာလို့လဲဆိုတော့ကျမတို့ကအေးစိန်ထောင်ရှိကပလက်ဖောင်းပေါ်မှာပဲဟိုကျမတို့လုပ်ပေးနေတာလေဟိုပြီးတော့ပြည်သူလူထုဘယ်သူတွေလာလာကျမတို့အကုန်လုံးမြင်နိုင်တယ်အဲ့လိုမျိုးအခြေအနေဖြစ်တဲ့အတွက်ကြောင့်မလို့ဒီလိုမျိုးတွေတော့ရှိလာနိုင်တယ်လို့ကျမတို့သုံးသပ်မိတယ်မှာ
ဟုတ်ကဲ့ပါရှင်။ဟိုဆော့ဆော့ရုံးကဒေါက်တာဆူဖြစ်ပြရတဲ့မှာတငယ်ချင်း၃ယောက်စုလိုက်ကြတယ်လို့ပြောတယ်။အဲ့ဒါတင်းအတွက်ရှိနေများအဖွဲဆိုတာဖွဲ့လိုက်တာကိုပြောတာလားရှင
်။ဟောဟုတ်ကဲ့။အဲ့ဒါကလည်းလေကျမတို့ကလောက်တာလောက်လိုက်တာကျမတို့အချိန်နေတငယ်ချင်းတွေ၃ယောက်ပေါ့နော်။ပြပြီးတော့အဲ့လိုမျိုးလေးလုံးမိတယ်။လုံးမိတဲ့အချိန်မှာကျမတို့ဒီចောင်းသားတွေပေါ့၃ရက်နေမှာចောင်းသားတွေဖန်ခံရတယ်။အဲ့ဒီဖန်ခံရတဲ့အချိန်မှာအဲဒီတက္ကသိုလ်ចောင်းသားတွေပါတယ်အဲ့ဒီကမှတက္ကသိုလ်ပါမခတဦးရနေပြီးတော့မှကျမတို့ကိုအကျန်းလေးစားတယ်ဂုံပြူတယ်အဲ့လိုမျိုးအနေနဲ့သူကနေပြီးတော့မှတင်ပြရှိနေမြအဖွဲအဲဘယ်သူဖြစ်ဖြစ်အကူအညီပေးနေတာအခမဲ့အကူအညီပေးနေတာဒါတွေကလေးစားထားတဲ့ပုံကိုယ်တွေဂုံပြူထားတဲ့ပုံကိုယ်တွေဆိုပြီးတော့ကျမတို့ကိုတင်ပြရှိနေမြဆိုပြီးတော့မှသူကနာမည်ကမုန်းတက်လိုက်တာပေါ့တက်လိုက်တဲ့အချိန်မှာကျမတို့ကလည်းဟဲပမောခရရာငါတို့ဒီလိုမျိုးတွေနာမည်ကမုန်းတက်ပေးတယ်ငါတို့ဒီနာမည်လေးကလည်းငါတို့အဖွဲနဲ့ကွက်တည်ပဲဆိုပြီးတော့မှကျမတို့ကဒီအဖွဲလေးနာမည်ဖြစ်လာတာဟုတ်ကဲ့မအ
ဲ့တော့အစားကတော့ဒါဗာအဖွဲစည်းရမဟုတ်ဘဲနဲ့တငယ်ချင်း၃ယောက်ပဲစားစုလိုက်တဲ့သဘောပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
အခုဒေါက်တာဆူတို့လိုက်ပြီးတော့ကူညီပေးပြီးရဲ့နောက်ပိုင်းမှာမှလွတ်လာတဲ့သူတွေရောတော်တော်များများရှိပါလား
ဟုတ်ကဲ့ရှိတယ်မဟိုကတော်တော်များများတော့ကျမတို့ကူညီပေးလိုက်လို့လွတ်လာတာမျိုးပေါ့နော်အဲ့လိုမျိုးတွေရှိတယ်ခလေးတွေလည်းရှိတယ်တော်တော်များများတော့အခု၃ချိန်လွတ်တယ်ပေါ့၃ချိန်လွတ်တဲ့နေရာမှာဆိုလို့ရှိရင်ပထမဆုံးကဆိုပြီး900ကျော်လွတ်တယ်ပြောတယ်ဒုတိယကတော့600ကျော်628ယောက်ဆိုလားမသိလွတ်တယ်တတိယတော့322ယောက်အဲ့လိုမျိုးလက်တယ်အဲ့ဒီထဲမှာဆိုလို့ရှိရင်ကျမတို့တွေရဲ့အမှုတွေဒီအများစုကတော့ကျမတို့ဒီမှာအကျဉ်းနေတယ်ကျမတို့ကူညီဆောင်ရွက်ပေးလိုက်တယ်အဲလုပ်ပေးလိုက်လို့လွတ်သွားတဲ့သူတွေကတော့အဲ့ဒီကအုပ်စုတုပ်စုကျေးပါဆိုတော့တုံးပုံပုံနှစ်ပုံလောက်ကတော့ကျမတို့တွေကလူတွေပါတယ်လို့ကျမတို့သုံးသပ်နေတယ
်ဟုတ်ကဲ့ရှင်အဲ့တော့ဆက်ပြီးတော့ကောအခုဒါဒီဥစ္စာကိုဆက်ပြီးတော့နောက်ထပ်ကောလုပ်သွားမယ်အခြေအနေရှိတာပေါ့နော
်ဟုတ်ကဲ့အခုအခြေအနေဒီကတော့ကျမတို့အဲဒီအချိန်မှာကိုဗစ်ကြောင့်အမှုတွေလည်းရပ်ဆိုင်းထားရတယ်။တခြားပေါ့နော်ဒီအာဏာရယူပြီးနောက်ပိုင်းမှာဒီအချိန်တွေကြီးတော့ကျမတို့တို့ကိုဆက်လက်လိုက်ပါကူညီဆောင်ရွက်နေဦးမှာပါမှာ။ဟုတ်ကဲ့
။ဟုတ်ကဲ့ပါ။အကယ်၍မြန်တစ်ဖက်ကနေပြီးတော့မှဒါကိုမလုပ်ဖို့ဟန့်တာတာတို့ချင်းချောက်တာတို့ဂျုံလာခဲ့ရင်ရောရပ်ပစ်လိုက်မလားဆက်လုပ်ကြမှာလားရှင်
။အဲ့ဒါတော့ကျမတို့အဖွဲ့အနေနဲ့ကတော့ဒါကကျမတို့ရှင့်နေဒီမှာလွတ်လပ်တဲ့ခံယူချက်ရှိတယ်ယုံကြည်ချက်ရှိတယ်ပေါ့။ဒီအလုပ်ကြီးကိုဆက်မလုပ်ဖို့တော့ဘယ်သူမှတော့အစရှိလို့ဆိုရင်ကျမတို့ရဲ့စိတ်ကတော့အဆုံးမရှိမှာပဲအဲ့ဒါကြောင့်မလို့အစရှိတဲ့အတွက်ကျမတို့အဆုံးထိလုပ်မယ်လို့ယုံကြည်ချက်ထားပြီးသားဆင်မှာဟုတ
်ဟုတ်ကဲ့ပါရှင်အခုတငယ်ချင်း၃ယောက်စုဖြစ်တယ်ဆိုတော့အခုချိန်မှာစလုပ်ဖြစ်
တာပါလား26ရက်9ရက်အဲ့လောက်တော့နေရမှာဟု
တ်တလားကျော်လောက်ကိုဖြစ်သွားပြီပေါ့နော်စပြီးတော့လုပ်ခဲ့ကြတာ
ဟုတ်ကဲ့ပါဟုတ်
ဆိုတော့ဒီကာလအတွင်းမှာဦးမဆဆွားပြောသလိုဆိုလို့ရှိရင်လွတ်မြောက်လာတဲ့သူတော်များများအောင်ဆိုတော့ဒါပြောရမယ်ဆိုရင်တော့တငယ်ချင်း၃ယောက်နဲ့စုလိုက်တယ်ဆိုပေမဲ့တော်တော်လေးထိထိရောက်ရောက်ကူညီပေးနိုင်ခဲ့တယ်လို့ပြောလို့ရမယ်လို့ထင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့အခုနောက်ပိုင်းကျတော့လေကျမတို့ကကျမတို့လိုပဲစိတ်တူကိုယ်တူတငယ်ချင်းတွေရှိတယ်ရှိနေဆရာဆရာမတွေရှိတယ်အဖွဲ့အစည်းတွေလည်းရှိကြတယ်ရှိကြတော့ကျမတို့အမှုတွေလက်ခံဆောင်ရွက်ပြီးတော့မှအခုရှိနေပေါင်း30ကျော်ကျမတို့အဖွဲ့ထဲမှာရှိတယ်အနောက်ကနေပေါ့နော်ကျမတို့အမှုတွေကိုလိုက်ပါကူညီပေးနေတဲ့ရှိနေပြီ30ကျော်ရှိတယ်ဆရာမဟုတ်ကျမတို့ဒီပြင်တဲ့ရှိနေများအဖွဲ့ဆိုတာကဒီအခြေအနေမျိုးမှာဒါပေါ်ပေါက်လာတဲ့အဖွဲ့ဖြစ်တယ်အဲနောက်ရှိဆက်ပြီးတော့အဲဆက်လက်တည်တဲ့နေနယ်လို့ကျမတို့မပြောနိုင်ဘူးကျမတို့ဒီကိစ္စတွေအောင်မြင်မြင်ဖြစ်သွားပြီဆိုတာနဲ့အဲကျမတို့လည်းဒီအဖွဲ့ကြီးကရှိချင်မှရှိတော့မှာပေါ့နော်နောက်တစ်ချက်ကကျတော့ကျမတို့ဟိုကိုယုံကြည်မှုနဲ့ဆိုပဲကျမတို့ဒီ ဥပဒေဆိုင်ရာအကူအညီပေးမယ်ကျွန်တော်တို့တက်ဆန်းသမျှအလိုက်ပါပြင်ဆောင်ရွက်ပေးမယ်လို့ကျွန်တော်တို့ကအတူတူချက်အပြေထားပါတယ်လို့
ကျေးဇူးများရှိပါတယ်အခုလိုအချိန်ပေးခဲ့ကြတဲ့